Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ12ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မဲ့အစီအစဉ်ကို line to meter 3251တို့ပြင် line လက် meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်အန်ရခဒိုင်ကင်းကြီးရပါစီကျွန်တော်တော်ပေါ်သားမှာမြန်မာပြည်ထောင်စုဖြည့်ရှင်းရမှာအချိန်သတ်မှတ်ချက်နဲ့ပအဝင်ပတ်သက်သူစင်းကိုအာဆီယံအနေနဲ့ချမှတ်ဖို့မလေးရှားနိုင်ငံသားကြီးဝန်ကြီးကအကြံပေးလိုက်ပါတယ်စစ်ကောင်စီအားလက်နက်ကင်တိုက်ခိုက်နေသူတွေကိုနိုင်စရာမရှိတာကြောင့်ဒီမိုကရေစီလမ်းကြောင်းကိုပြန်သွားသင့်တယ်လို့အမေရိကန်အကြီးအကဲတပ်မတော်ကပြောလိုက်ပါတယ်။ရုရှားတပ်တွေဟာလူတွေပုံမထိခိုက်သေးစေနိုင်တဲ့လက်နက်တွေပေါ်မှာပုံပြီးအားထလာနေရတယ်လို့ယူကရိန်းနဲ့ဗြိတိရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့တင်ပြကြပါပါ
။ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကိုဗစ်ကပ်ရောဂါကာကွယ်ရေးဘယ်လိုဆောင်ရွက်နေသလဲဆိုတာကြားဖို့ရှိပါတယ်။
နာပူကြတော့တော်တော်လေးကျင်းသွားပြီဒီတော့ကိုဗစ်ဆိုင်တာဒီမင်းစီကန်တွေတော့လည်းကိုကသူတွေကလိုင်းလာပါပြီဒီမှာသွားတာဒီမှာကိုဗစ်ဆိုင်တာဒီမင်းစီကန်တွေနဲ့တော့သွားရတယ်မဆဲရတယ
်ဒါကတော့ရိုဟင်ဂျာဒုက္ခသည်စခန်းကနေထိုင်သူတအူးကနေ VOA ကိုပြောပြသွားတာပါ18နှစ်အောက်လူငယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါပြင်နိုင်ငံတကာသတင်းလွှာတွေနဲ့အတူကမ္ဘာမြန်မာမီဒီယာမြင်ကွင်းသတင်းတွေကတူကြမြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများစတဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုရန်နိုင်တို့ကပြောပြမှာပါရှင
်မြန်မာပြည်ထောင်စုဖြစ်ရှိရမှာအချိန်သတ်မှတ်ချက်နဲ့ပေါဝင်ပတ်သက်သူစီရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့မလေးရှားနိုင်ငံသားဝန်ကြီးကစနေနေ့ဇွန်လ17ရက်နေ့ကအကြံပေးလိုက်ပါတယ်ဘဲချိတ်ဘဲအတိုက်တာထိလုပ်ငန်းပြမြောက်အောင်မြင်မြောင်ဆောင်လုပ်ဆောင်မယ်ဘသူတွေနဲ့တွေ့ဆုံမယ်ဘသူတွေကပါဝင်သင့်တယ်ဆိုတာတွေကိုအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာထည့်သွင်းဖော်ပြထားတာမရှိဘူးလို့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှကာကွယ်ရေးညီလာခံမှာမလေးရှားနိုင်ငံသားရေးဝန်ကြီးဆပ်ဖူတင်အဗ်ဒူလာကပြောလိုက်တာဖြစ်ပါတယ်အဲ့ဒီပါဝင်ပတ်သက်သူစီးမှာနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တပရဦးဝင်းမြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကော်မတီတို့ပါဝင်ရပါမယ်လို့မလေးရှားနိုင်ငံသားဝန်ကြီးကသူ့ရဲ့ Facebook လူမျိုးစာမျက်နှာမှာရေးထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးသံတမန်ရဲ့အခမ်းအနားကိုလည်းပုံပြီးခိုင်မအောင်လုပ်ဖို့ဂျွန်လ16 18ရက်အိန္ဒိယနိုင်ငံဒေလီမြို့မှာကျင်းပမယ်အာဆီယံအိန္ဒိယနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာအကြံပြုမယ်လို့မလေးရှားနိုင်ငံသားဝန်ကြီးကပြောပါတယ်အနာသိပ်ပြီးဖြစ်ပေါ်လာခဲ့တဲ့ပဋိပက္ခကြောင့်ပြည်တွင်းမှာစစ်ရှောင်နေရစွန့်ခွာသူတပန်းကျော်ရှိနေပါတယ်။နှစ်ဖက်လုံးရဲ့အနေအထားကတင်းမာကြပြီးစကားပြောဖို့ဓမ္မမှုအကြတဲ့အဖြေရှာဖို့စိတ်ဆန္ဒမရှိကြဘူးလို့အစည်းအဝေးမှာဥဆောင်တင်ပြတဲ့သူတူဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလီဟေဆာကပြောပါတယ်။ဒါပေမဲ့ပြဿနာတွေကိုကင်တွယ်နိုင်ဖို့ပုံမပါဝင်နှီးနှောနိုင်တဲ့ဆွေးနွေးပွဲတစ်ရက်ကိုတချို့ဒေသကခေါင်းဆောင်တွေလလိုလားကြပါတယ်လို့လည်းသူကဆိုပါတယ်။
မြန်မာအနာသိန်းစစ်ကောင်စီအနေနဲ့နိုင်ငံတော်ကလက်နက်ကင်တိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြေသိမ့်မရှိပဲဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဖော်ဆောင်သင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံ Derek Shule ကပြောလိုက်ပါတယ်သူတို့အနေနဲ့အခုချိန်မှာနိုင်ဖို့ခက်ပါတယ်စစ်ကောင်စီဟာနေမျိုးတွေကိုဆုံးရှုံးနေတယ်လို့သူတို့တပ်တွေဟာလည်းအတော်လေးကိုရှုံးနိမ့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ Derek Shule က Rider Power တခြားမီဒီယာတွေကသတင်းတောက်တွေကိုဘန်ကောက်မြို့မှာတောက်ကြနေကပြောလိုက်ပါတယ်ဒါပြင်မြန်မာစစ်ကောင်စီဟာနိုင်ငံတကာမှာရောပြည်တွင်းမှာပါအထီးကျန်လာနေပြီးတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဆုံးသတ်ပြီးတော့ဒီမိုကရေစီကိုပြန်လည်ဖော်ဆောင်သင့်တယ်လို့ပြောပါတယ်။အခုလိုအမေရိကန်ဘက်ကပြောလိုက်တာနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီကိုဆက်သွယ်ခဲ့ပြီမဲ့ဆက်သွယ်လို့မရခဲ့ဘူးလို့လည်းရိုက်တာသတင်းဌာနကဖော်ပြပါတယ်။အမေရိကန်ထိပ်တန်းသံတမန်တဦးဖြစ်တဲ့ Derek Shule ဟာအရှေ့တောင်အာရှကထိုင်းစင်ကာပူနဲ့ Brunei နိုင်ငံ၃နိုင်ငံကိုသွားရောက်နေတာဖြစ်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မဲလာဒုက္ခသည်စခန်းကိုသွားရောက်ခဲ့ပြီးအိမ်မှာရှိတဲ့ဒုက္ခသည်တွေပါဝင်မြမအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးတော့နိုင်ငံတော်မှာအဲ့ဒီစစ်အာဏာသိမ်းမှုကိုလက်မခံတဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးတော့အခုနောက်ပိုင်းမှာတော့လက်နက်ကင်တော်လှန်မှုတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ရုရှားတပ်တွေဟာလူတွေပိုထိခိုက်တေစေနိုင်တဲ့လက်နက်တွေပေါ်မှာပိုပြီးအားထလာနေရတယ်လို့ယူကရိန်းနဲ့ဗြိတိသျှတာဝန်ရှိသူတွေကစနေနေ့ကပြောလိုက်ပါတယ်။ရုရှားဘုံကျဲလေရင်တွေဟာ1969နှစ်များအတွင်းကတင်မောပြစ်ဒုံးကျည်တွေကိုတုံးလာဖွယ်ရှိတယ်လို့ UK ကာကွယ်ဝန်ကြီးဌာနကစနေနေ့ကပြောပါတယ်။ဒီဒုံးကျည်တွေဟာနျူကလ িয়ার ထိပ်ဖူးကိုတပ်ဆင်ဖို့ဒီဇိုင်းလုပ်ခဲ့တာဖြစ်ပြီးတမယိုးကျထိပ်ဖူးတပ်ဆင်ပြီးမြေပြင်ကိုကျဲချမယ်ဆိုလို့ရှိရင်ပြစ်မှတ်အပြင်ကနေရာတွေကိုဖျက်ဆီးထိခိုက်အသေးပြောက်များစေနိုင်တယ်လို့ဆိုပါတယ်။ပေါ်ပြီးတိတိကျကျပြစ်နိုင်တဲ့ခင်မီဒုံးကျည်တွေနေပါပြတ်လတ်လာတာကြောင့်ရုရှားတပ်တွေကအခုလိုခေဟောင်းလက်နက်တွေကိုအသုံးပြုလာရတာဖြစ်ကြောင်းလဲ UK ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီလက်နက်တွေကိုဘယ်မှာရုရှားကချထားတယ်ဆိုတာကိုတော့အသေးစိတ်မပြောပါဘူး။ယူကရိန်းရှေ့ဘက်ကလူဟန်နစ်ဒေသကိုတိုက်ခိုက်ရမှာမီးလောင်စေတတ်တဲ့လက်နက်တွေကိုရုရှားတပ်တွေကအသုံးပြုခဲ့တယ်လို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးကပြောခဲ့ပါတယ်။ယူကရိန်းမှာဖြစ်နေတာတွေကကျွန်တော်တို့အားလုံးကိုအကာအကွယ်ပေးထားတဲ့စီမင်းစီကံတွေကိုဖိနှိပ်သူတွေကနင်းချေပြစ်လိုက်တဲ့အခါဖြစ်ပျက်လာတာတွေပါပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးရိုက်တ်အော့စတင်ကအာရှခီးစင်မှာပြောခဲ့ပါတယ်။ဘသူမှမနေလိုကြတဲ့ဝရုံသုံးကကတောင်းခရင်ကဘာကြီးရဲ့ရှေ့ပြေးပြပွဲလေဖြစ်နိုင်ပါတယ်လို့ကာကွယ်ရေးဝန်ကြီးကဆိုပါတယ
်။အမေရိကန်ပြည်ထောင်စုဟာအာရှပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေရဲ့ထောက်ခံမှုကိုအတင်းအာဓမရယူပြီးတော့တရုတ်အစိုးရနဲ့ရန်တိုက်ပေးဖို့ကြိုးစားနေတယ်လို့ပြုတ်ကောက်ဝဲဝန်ကြီးကဆွဆွဲလိုက်ပါတယ်။ဂျုံနိုင်ငံဟာဒေသတွင်းမှာမတည်ငြိမ်မှုတွေကိုဖန်တီးနေတယ်လို့အမေရိကန်ကောက်ဝဲဝန်ကြီး Lloyd Austin ကရှန်ဂရီလာလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမတိုင်ခင်တရက်ကဆွဆွဲလိုက်တဲ့အပေါ်မှာပြုတ်ကောက်ဝဲဝန်ကြီးဘက်ကပြင်းပြင်းထန်ထန်ဝေဖန်ပြီးတော့ပယ်ချလိုက်ပါတယ်။ Indo-Pacific ဒေသမှာရှိတဲ့နိုင်ငံတွေနဲ့အတူနိုင်ငံလုံးပါဝင်တဲ့အကျိုးတူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကအလေးပေးပြောကြားလိုက်တာဟာတရုတ်နိုင်ငံကိုဂျောင်ထဲကိုတွန်းပို့ဖို့ကြိုးစားတာဖြစ်တယ်လို့ပြည်ကောက်ဝေးဝန်ကြီးကပြောပါတယ်။နိုင်ငံစုံဝါဒအသွင်ရောင်ဆောင်ပြီးဗဲနိုင်ငံကမှသူတို့ရဲ့ဆန္ဒတွေကိုတခြားနိုင်ငံတွေကပေါ်ဆောင်ခိုင်းတာဒါမှမဟုတ်တခြားနိုင်ငံတွေကိုအနိုင်ကျင့်တာတွေမလုပ်သင့်ဘူးလို့သူကပြောပါတယ်။တရုတ်နိုင်ငံဟာသူတို့ရဲ့စစ်တပ်ကိုခင်မိလာအောင်အလင်းမြန်လှုပ်ဆောင်ပြီးတော့ဒေသတွင်းမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုနဲ့ရည်မှန်းချက်တွေကိုချဲ့ထွင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။မကြသေးခင်ကပဲတရုတ်ဟာဆော်မွန်ကျွန်းစုနိုင်ငံနဲ့လုံခြုံရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပြီးတော့အဲ့ဒီသဘောတူညီချက်ကြောင့်တရုတ်နိုင်ငံဟာပစိဖိတ်ဒေသတွင်းမှာသူတို့ရဲ့ရေဒါစခန်းချလာနိုင်တယ်လို့အတော်များများကစိုးရိမ်နေကြပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညာဘက်တနင်္ဂနွေကို VOE ကဆက်လက်ကြေညာနေပါတယ်အမေရိကန်နိုင်ငံအီရာဟုတ်ပြည်နယ်မှာလုပ်ခဲ့တဲ့လိင်တပူကွဲသူများရဲ့ဒန်းထုအခွင့်အရေးရရှိရေးတောင်းဆိုပွဲကိုအဓိကရုပ်ဖန်တီးဖို့လာကြတဲ့လူပြူကြီးစိုးရေးအုပ်စုအဖွဲ့ဝင်31ယောက်ကိုစနေနေ့ကဖမ်းဆီးလိုက်ပါတယ်။သူတို့ဟာအဓိကရုပ်ဝတ်စုံတွေကိုဝတ်ဆင်ထားကြပြီးအင်းအပြောင်းရှိကုမ္ပဏီ U-Haul ကငှားထားတဲ့ truck ကနဲ့တောလာနေကြတဲ့နှောင်းမှာအာရပိုင်းတွေကဖမ်းဆီးခဲ့ကြတာပါ။မြို့လယ်မှာအဓိကရုပ်တွေဖန်တီးဖို့လာခဲ့ကြတာဖြစ်တယ်လို့ကိုဒလိန်ရဲတပ်ဖွဲ့မှ Lee White ကပြောပါတယ်ကားထဲမှာမိကိုဖုံညိုတကြီးကားတွေဒိုင်းတွေကိုလည်းတွေ့ရတယ်လို့ဆိုပါတယ်သူတို့အင်ကြီးလက်မောင်းတွေမှာဒစိုက်တွေတက်ထားပြီးအုတ်ထုပ်တွေမှာလည်းအမတ်ဒစိုက်တွေပါရှိကြပါတယ်သူတို့ကိုသူတို့မျိုးချစ်တောက်လို့အတိတ်ပဲရတဲ့ Patriot Front အဖွဲ့ဝင်တွေအဖြစ်ပြောကြတယ်လို့ရဲတပ်ဖွဲ့မှူးကဆိုပါတယ်ဟိုတယ်ကားထားရနေရာမှာတပ်ဖွဲ့အငယ်လေးကားပေါ်တက်သွားတယ်လို့သတင်းပေးချက်ကိုရရှိခဲ့တဲ့အတွက်ဟိုတယ်ကထွက်ပြီးမကြာမီမှာရဲကဖမ်းဆီးနိုင်ခဲ့တာပါအဖမ်းဆီးကတယောက်ရဲ့အင်ကြီးနောက်ကျောင်းမှာအမေရိကကိုပြန်သိမ်းလို့စာတမ်းထိုးထားပါတယ်သူတို့ဟာပြည်နယ်ဆက်တပ်ပြည်နယ်ကလာခဲ့ကြတာဖြစ်ပါတယ
်။ထိုင်ဝမ်အနေနဲ့ချစ်ချစ်ရင်းနှီးမှုကိုပြသတဲ့အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတကားပိတ်မထားလို့ပဲဆက်သွယ်ဆွေးနွေးလို့တဲ့ဆန္ဒရှိတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ဆူဇန်ချန်းကဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးအရာကြိုတင်သတ်မှတ်ချက်တွေမပါဘဲဒန်းတူဆွေးနွေးသွားမှာဖြစ်တယ်လို့လည်းထိုင်ဝမ်ဝန်ကြီးချုပ်ကပြောပါတယ်။ ထိုင်ဝမ်အစိုးရနဲ့တရုတ်အစိုးရကြားဆက်ဆံရေးဟာဆက်စုနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးအခြေအနေကိုရောက်ရှိနေပြီးတော့ထိုင်ဝမ်အနေနဲ့သူတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလက်ခံဖို့တရုတ်နိုင်ငံဘက်ကနိုင်ငံရေးအရရောစီးရေးရပါ PR တွေတိုးပေးနေပါတယ်။တရုတ်အစိုးရအနေနဲ့ထိုင်ဝမ်နဲ့ငြိမ်းချမ်းစွာပေါင်းစည်းရေးကိုကြိုးပမ်းဆောင်ရွက်နေပေမဲ့တခြားနီးလန်းတွေကိုလည်းရွေးချယ်စရာနီးလန်းတွေအဖြစ်ဆက်ပြီးတော့ထားထားတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကစင်ကာပူမှာလုပ်တဲ့ Shangri-La လုံခြုံရေးထိပ်သီးစည်းဝေးမှာပြောလိုက်ပါတယ်။တန်းတူညီမျှမှုအပြန်အလှန်အပေးယူလုံမှုရှိပြီးတော့နိုင်ငံရေးရချိုးတင်ကန့်သတ်ချက်တွေမပါသေးကတော့ကျွန်တော်တို့အနေနဲ့တရုတ်နိုင်ငံနဲ့ချစ်ကြည်ရင်းနှီးစွာဆွေးနွေးသွားဖို့ဆန္ဒရှိကြောင်းထိုင်ဝမ်သမ္မတဆိုင်ယင်ဝမ်ရဲ့ပြောကြားချက်ကိုဝန်ကြီးချုပ်ကထပ်လောင်းပြောကြားလိုက်ပါတယ်ခင်ဗျာ
။ဒီလိုငါနိုင်ငံကရုရှားစီကရေနံဝယ်ရမယ့်အခြေအနေကိုရောက်နေကြောင်းအသိခံလိုက်တဲ့ဝန်ကြီးချုပ်ကပြောပါတယ်။တခြားကဝယ်လို့ရတဲ့နေရာတွေလည်းပထမကြည့်ပါမယ်။ဒါပေမဲ့မော်စကိုကနေရေနံစိမ့်ကိုဝယ်ဖို့လည်းဖွင့်ထားပါတယ်လို့ AP3 သတင်းဌာနနဲ့စနေနေ့ကလုပ်တဲ့အင်တာဗျူးမှာသီရိလင်္ကာဝန်ကြီးချုပ်ဝင်းဂရက်မက်ဆေဂေးကပြောသွားခဲ့တာပါတရုတ်စီကငွေကြေးအခုကြီးလက်ခံဖို့လဲဆန္ဒရှိပါတယ်လို့သူကဆိုပါတယ်သူကဗဒိုင်းဝန်ကြီးတာဝန်လဲယူထားပါတယ်သီရိလင်္ကာနိုင်ငံရဲ့နိုင်ငံခြားငွေကြေးရန်ငွေကကုန်တလောက်နီးပါးဖြစ်နေပြီးအကျွေးငွေအမေရိကန်ဒေါ်လာ51ဘီလီယံတင်ရှိနေပါတယ်ဒီနှစ်9ဘီလီယံဆက်ရမှာဖြစ်ပေမဲ့ရပ်ဆိုင်းထားပါတယ်တင်သွင်းကုန်တဲ့အကုန်လောက်နည်းနည်းရပ်ဆိုင်းသွားခဲ့ပြီးပြည်သူလူထုမှာအခြေခံစားကုန်တဲ့လိုအပ်တာတွေဝယ်ရဖို့အခက်အခဲဖြစ်နေကြပါတယ်။ပြည်စီဘီလည်းမှမမပိတ်နိုင်ပဲဖြစ်နေပါတယ်။လွန်ခဲ့တဲ့နှစ်ပတ်ကသီရိလင်္ကာနိုင်ငံဟာရုရှားစီကရေနံစိမ့်တန်6,900တင်သွင်းခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံမှာထရက်ကားမောင်းတဲ့သူတွေကလစာတိုးပြီးဖို့အစိုးရကိုတောင်းဆိုဆွေးနွေးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ထရက်ကားမောင်းတဲ့သူတွေဟာ6ရက်မြောက်နေ့ဖြစ်တဲ့ဒီနေ့မှလည်းဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲ့လိုဆက်ပြီးတော့ဆန္ဒပြခဲ့ကြတာကြောင့်တောင်ကိုရီးယားနိုင်ငံရဲ့စက်မှုဇုံတွေနဲ့အဓိကစိတ်ကန်းတွေမှာလည်းကုန်ပစ္စည်းတင်ပို့မှုတွေထိခိုက်နေပါတယ်။ပို့ဆောင်ရေးဝန်ကြီးဌာနတာဝန်ရှိသူတွေဟာအလုံသမားအတ္တမကခေါင်းဆောင်တွေနဲ့စနေနေ့ကဆယ်နှစ်ကြာကြာတတိယချိန်မြောက်ဆွေးနွေးခဲ့ကြပြီးတော့လှုပ်ပြန်ဆင်းကြဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်ကွာဟချက်တွေကိုစိစက်ညီနိုင်လို့မရခဲ့ဘူးလို့တောင်ကိုရီးယားပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။နောက်ထပ်ဆွေးနွေးမှုတွေကိုဘယ်တော့ဆက်လုပ်သွားနိုင်မလဲဆိုတာတော့မသိဘူးလို့သမဂ္ဂတာဝန်ရှိသူတို့ကပြောပါတယ်။ဒါပေမဲ့ပို့ဆောင်ရေးဝန်ကြီးဌာနဘက်ကတော့သူတို့အနေနဲ့လှုပ်သမားသမဂ္ဂနဲ့ဆွေးနွေးမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပြောလိုက်ပြီးတော့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။တောင်ကိုရီးယားနိုင်ငံဟာတပိုင်းလျက်ကူပစ္စည်းစမတ်ဖုန်း၊မော်တော်ကားနဲ့တခဲအပါဝင်တခြား electronic ကုန်ပစ္စည်းတွေကိုအဓိကပံ့ပိုးထုတ်လုပ်ပေးနေတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။
ဥတီမောင်တန်းနဲ့ကိုရရန်နိုင်ပါရှင်တနုကနေညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတွေဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်အခုတော့ဆက်ရှင်နှစ်အောင် Rohingya လူငယ်တွေကိုကာကွယ်ဆေးထိုးနှံပေးနေတဲ့အခြေအနေကြီးကြရအောင်ပါCOVID-19 ကူးစက်ပြန့်ပွားမှုကိုအထူးစိုးရိမ်ခဲ့ကြရတဲ့ Bangladesh Cox's Bazar က Rohingya ဒုက္ခသည်စခန်းအသီးသီးမှာဒီသတင်းပတ်ထဲမှာတော့အသက်18နှစ်အောက်နဲ့အသက်12နှစ်အောက်ကလေးငယ်တွေ COVID-19 ကာကွယ်ဆေးထိုးနှံနေကြပါပြီ။ဒီလိုကလေးငယ်တွေ COVID ကာကွယ်ဆေးထိုးနှံနိုင်ရေးအတွက်လည်း Bangladesh အစိုးရပါဝင်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနောက်ကမ့်တာဝန်ခံတွေနဲ့ Rohingya ကမ့်ဒုက္ခသည်ဒီခေါင်းဆောင်တွေကနေပြီးတော့ Rohingya စေနာဝန်ထမ်းတွေအပါဝင်ပေါ့နော်မိသားစုတွေခိုးလုံရနေရာထိကိုစီယုံကွင်းစင်ဆောင်ရွက်ပေးနေကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအသေးစိတ်ကိုပြောပြမှာပ
ါကူးစက်မြန်ကမ္ဘာကယောဂါ COVID-19 ယောဂါပိုးကူးစက်တာတွေဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်အာရှဒေသတွေကိုမြန်မြန်ဆန်ဆန်စပြီးတော့ပြန့်နှံ့လာချိန်မှာတော့လူနေထိုတဲ့လွန်လာတဲ့တိမ့်ချီတဲ့ Rohingya ဒုက္ခသည်တွေခိုးလုံနေထိုင်ရာစခန်းတွေထဲမှာအုပ်စုလိုက်ကူးစက်ပြန့်နှံ့မှုတွေထိမနိုင်ဖြစ်လာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရကပါစိုးရိမ်တကြီးရှိခဲ့တာပါ။ဒါပေမဲ့ကန့်နေတဲ့မှာကိုဗစ်စီးမျဉ်းစည်းကမ်းတွေကိုအဆင့်ဆင့်တိုးမြှင့်ကန့်သတ်ချထားလိုက်ပြီးတော့မဖြစ်မနေလိုက်နာရမယ့်ကိုဗစ်စီးကမ်းတွေကိုချမှတ်ကျင့်သုံးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ်ကြောင့်အသက်ဆုံးရတာကူးစက်မှုဖြစ်ပွားတာတွေရှိခဲ့ပေမဲ့စိုးစိုးဝါးဝါးမကြုံခဲ့ရဘူးလို့ရိုဟင်ဂျာတွေကပြောပါတယ်။ဒီသတင်းပတ်ထဲမှာတော့ဂျွန်လ4ရက်နေ့ကနေဂျွန်လ17ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာအသက်12နှစ်ကနေ18နှစ်အောက်ကလေးငယ်တွေအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ရိုဟင်ဂျာစခန်းတွေထဲမှာတော့ကိုဗစ်ကာကွယ်ဆေးကိုအသက်ပိုင်းခြားလိုက်အဆင့်ဆင့်ထိုးပြီးကာကွယ်ပေးနေတာပါ။ပထမဆုံးထိုးပေးတာကတော့အသက်55နှစ်အထက်တစ်ကြိမ်ဖြစ်ပါတယ်။န ောက်တစ်ချိန်မှာတော့18နှစ်အထက်ဖြစ်ပါတယ်အခုတစ်ချိန်ကတော့12နှစ်ကနေ18နှစ်ယောက်ကလေးငယ်တွေအတွက်ဖြစ်ပါတယ်ဒီလိုမျိုးစခန်းအသီးသီးကရိုဟင်ညာကလေးတွေကိုဗစ်ကာကွယ်ဆေးထိုးနှံပေးနိုင်မှုကာကွယ်ဆေးထိုးရမယ့်သတင်းပတ်မတိုင်ခင်ကလေးကဒုက္ခသည်စခန်းတွေကကန့်တာဝန်ခံတွေနောက်ရိုဟင်ညာခေါင်းဆောင်တွေနဲ့ကျန်းမာရေးစေတနာဝန်ထမ်းတွေပူးပေါင်းပြီးတော့ဆေးမတန်ကတ်တွေထဲမှာစရင်အချက်အလက်တွေဖြည့်ပေးဖို့ရိုဟင်ညာမိသားစုတွေစီကိုကွင်းဆင်းပြီးတော့ဆောင်ရွက်ခဲ့ကြပါတယ် UNHCR ရဲ့အစီအစဉ်နဲ့ဒုက္ခသည်စခန်းတွေထဲမှာကလေးငယ်တွေဆေးထိုးနှံနိုင်ရေးဥဆောင်ဆောင်ရွက်ပေးခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9ရဲ့လူမှုအခြေပြုကျန်းမာရေးအဖွဲ့ခေါင်းဆောင်မိုဟာမက်ဇာဒက်ဟူစိန်ကကလေးငယ်တွေဆေးထိုးနှံပေးနေတဲ့အချိန်မှာသူကိုယ်တိုင်ရောက်ရှိလှူအားပေးနေပါတယ်အဲ့ဒီအချိန်မှာပဲသူက VOA ရဲ့မေးမြန်းချက်ကိုအခုလိုဖြေပါတယ်
အခုဒုက္ခသည်စခန်းမှာကျွန်တော်တို့အားလုံးကိုကိုဗစ် -19 နဲ့ပါတဲ့ပထမအကြိမ်ဒုတိယအကြိမ်တတိယအကြိမ်တနင်္လာနေ့ကဖိုင်ဇာဖေးခဲ့ပါတယ်ဒီမှာဒုက္ခသည်စခန်းမှာ NGO အယုံကြီးတွေရဲ့ဗလွန်တီးယားရှိတယ်ဗလွန်တီးယားတွေဟာအင်းကိုတွားပြီးတော့ကလေးတွေကိုဥစံတာမှာယူလာပါတယ်ယူလာပြီးတော့ဘေးကင်းကိုလေ့ပါတယ်အစီအစဉ်တွေရှိတယ်ဘစ်စနစ်စံတမ်းမှာအစီအစဉ်တွေလော်ဒီတော့ပလဲနေဝယ်ယူလာတော့ယူလာတော့ဟု
တ်ရိုဟင်ညာကလေးငယ်တွေကိုဗစ် -19 ကာကွယ်ဆေးပေးနိုင်ရေးဘင်္ဂလားအစိုးရနဲ့ကုလဖွဲ့စည်းတွေဘက်ကအစဉ်စစ်စနစ်တကျလှုပ်ဆောင်ခဲ့ပါတယ်လို့ကိုရိုင်းစေတနာဝန်ထမ်းဖြစ်နေဦးဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်းကလည်းပြောပြပါတယ
်သူတပင်းတော့ကလေးတွေပါပဲနော်ဆယ်နှစ်အရွယ်ကနေ70နှစ်အရွယ်ထိပါဒါသူတို့စကန်လိုက်စန်တာရှိတယ်ကျမရဲ့စန်တာမှာသူတို့တီးတဲ့နေရာတက်မဲ့တာရှိပါရဲ့အမေတို့နေရာတက်မဲ့တာရှိပါရဲ့သူတို့ကျမရဲ့ဝန်ထမ်းတွေကနေဟဲဒီစန်တာကိုလာပြီးတော့သူပေးနေတာပါအစိုးရအပေါ်ဖြစ်တွေနဲ့ပါတယ်ပြီးတော့ NGO အရင် NGO ပုတ်ဖြစ်တွေနဲ့ပါပါတယ်အလုံးပူပေါင်းပြီးတော့ဆောင်ရွက်ပေးနေတာပါဒါသာကိယရှင်သူပဲနေတာပ
ါအခုဒီကိုအောင်မြင်တို့ရောအခုထိုးပေးနေတဲ့အချိန်မှာလိုက်ပြီးတော့ဟိုစေတနာဝန်ထမ်းတွေရောဝိုင်းမိကူပေးကြလားရှင်အခုကလေးတွေကိုထိုးပေးနေတဲ့အချိန်မှာလေ
ဟုတ်ကဲ့ပါဘလွန်တီးယားရှိတဲ့အထက်မှရေးဆိုင်ရာစေတနာဝန်ထမ်းတွေလည်းရှိပါတယ် community health worker ပေါ့နော်သူတို့ကတော့ဒီကလေးတွေ vaccination card ပေါ့နော် vaccination card တော့ပါသူတို့ inline ထိုးပြီးတော့ထိုးရတာရှိပါတယ်ဒီတော့ချာပေါ်စီမှာလောက်တဲ့ဘလွန်တီးယားကလည်းပူပေါင်းပြီးတော့ဆောင်ရွက်ပေးနေတာရှိပါတယ်ပြီးတော့ attention center အဲလူတွေကြည့်အောင်ခြေရာဖက်ကလည်းရှိပါတယ်ရှင်းခွေတွေတိတ်ခွေတွေပူပြီးတော့အဲ့လိုမျိုးဆောင်ရွက်ပေးနေတာလည်းရှိပါတယ
်အခုလိုမျိုးဒုက္ခသည်စခန်းအသီးသီးမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေဆောင်ရွက်နေခြင်းမှာတော့ရိုဟင်ညာမိသားစုတွေဘက်ကတကယ်ကိုလိုလိုလားလားနဲ့လာရောက်ထိုးနှံကြတယ်လို့စေတနာဝန်ထမ်းတွေကပြောပါတယ်ကိုဗစ်ဒဏ်ခံနိုင်မှုသူ့မိသားစုတွေကကလေးငယ်နှစ်ဦးကိုလည်းဆေးထိုးနှံပေးနိုင်အောင်စီစဉ်နေတဲ့ဘာလူခါလီဒုက္ခသည်စခန်းအမှတ်30ကရိုဟင်ညာဦးစောမြင့်ကလည်းသူတို့ကန့်နေမှာကိုဗစ် -19 ကာကွယ်ဆေးထိုးပေးဖို့ဆောင်ရွက်ပေးနေတဲ့အခြေအနေကိုပြောပြပါတယ
်။မိုးမလဲလှုပ်တဲ့လူတွေအားလုံးရှိတာပေါ့လေသူတို့ကဗိုလွန်တီးယားတွေရှိတယ်။လာပြီးတော့အင်ဂျင်ကိုလာပြီးတော့တာပေးကြတယ်၊ဗရီးပေးကြတယ်၊ကောဖို့အတွက်သူတို့ကပြင်ဆင်ပေးကြတယ်၊ပုံပြီးပေးပြီးတော့တခါလေစေတူရဲ့ဌာနအထိကိုလိုက်ပြီးပေးတယ်ပထမတော့သူတို့အတွက်စက်ပြားလေးထုတ်ပေးတယ်စေတူမှတ်တမ်းပေါ့အဲ့ဒီစေတူမှတ်တမ်းနဲ့တွားပြီးတော့ဟိုမှာစေတူရဲ့ဌာနကိုတွားပြီးတော့အဲ့ဒီကပ်ပြားကိုပြပြီးမှဟိုမှာသူရဲ့ SN နံပါတ်ပေါ့သူတို့ရဲ့မှတ်ပုံနဲ့နံပါတ်ခေါ်ပြီးတော့ထုတ်ပေးတယ်
COVID-19 ကရောဂါဘေးကအခုချိန်ထိသတိထားရမယ့်အခြေအနေရှိနေသေးတာပါ။ဒါကြောင့် COVID ကာကွယ်ဆေးတွေကိုကမ္ဘာပေါ်ကလူသားတွေနဲ့နှီးတူကလေးငယ်တွေပါထိုးနှံခွင့်ရတဲ့အပေါ်ရိုဟင်ညာမိသားစုတွေကကျေးဇူးတင်ဝမ်းသာနေကြတာပါ။ဒါပေမဲ့လို့မြန်မာနိုင်ငံထဲမှာကြံနေခဲ့တဲ့ထိုးနှံခွင့်မရနိုင်သေးတဲ့ရိုဟင်ညာတွေရဲ့ကျန်းမာရေးအခြေအနေကိုလည်းစိုးရိမ်ပါတယ်လို့ဦးစောမြင့်ကပြောပါတယ်။
ဒီကဘကိုဗစ်ကာလမှာနော်မဖြစ်တဲ့အချိန်မှာစိုးရိမ်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ရပူးပေါင်းပြီးတော့နော်ဒီမှာစခန်းတွေမှာဒီသူတို့တက်တဲ့အဲ့လိုပညာပေးလုပ်ငန်းကိုအဓိကထားပြီးတော့ဒီအမေရိကန်စေတနာဝန်ထမ်းတွေကလုပ်ကြတယ်လူတွေကလည်းတပြည့်ပြည့်နဲ့နားလည်လာကြတာပေါ့ဒီကျွန်တော်တို့ရှုရင်ကဲတော့သင်ခဲ့တဲ့လောက်မဖြစ်ခဲ့ဘူးပေါ့အဲ့မဲ့တခြားမြန်မာနိုင်ငံအနှက်မှာလုပ်ပေးတယ်လို့ပေါ့အခြေအားတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလုပ်ပေးတယ်လို့ဒီလူတွေအတွက်လည်းသိကြအနေနဲ့လုပ်ပေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ကျွန်တော်ကရှုရင်ပါတယ်ရှုရင်ပေမဲ့လို့ဒီအလားတူဖွဲ့စည်းတယ်ဒီတာဝန်ယူမှုတာဝန်ခံမှုကဘယ်လောက်ရှိတယ်ဆိုတာကျွန်တော်ကသိကြရခက်တယ်ဒီတွင်းမှာဆိုတော့သူညလို့တော့ကျွန်တော်မှအနည်းငယ်ရှိနေတယ်တခါဒီလူစနစ်တကျတော့ပြင်းနေလို့ကျွန်တော်ဘယ်လို့မှမသိဘူ
းလက်ရှိမှာတော့ရိုဟင်ညာကမ့်နေတဲ့မှာအရင်တုန်းကဖျားဝိပြုရှိခိုးတာဘာသာရေးပွဲတွေစာသင်ကျောင်းတွေမှာစုဝေးတာနဲ့ ပွဲတော်ကာလလူစုလူဝေးနဲ့ကျင်းပခွင့်တွေကိုကန့်သက်ထားရှိစေဖြစ်ပေမဲ့လို့ဒီနေ့မှာတော့တိတ်တင်းတင်းကြပ်ကြပ်မတားမြစ်တော့ဘူးလို့ဆိုပါတယ်။ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေဆောင်ရွက်နေပေမဲ့ရိုဟင်ဂျာတွေဘက်ကလိုက်နာရမယ်ကိုဗစ်စီးမြင်းစည်းကမ်းတွေကိုတတိထားလိုက်နာကြဖို့စခန်းတွေထဲမှာလိုက်လံစော်ဩနေကြစေဖြစ်ပါတယ်။ကိုယ်တိုင်စေတနာဝန်ထမ်းအဖြစ်နဲ့ဥဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်းကလည်းပြောပြပါဗျာ
။ဟုတ်ကဲ့ကိုဗစ် -19 ကတော့ပထမဆုံးပြည်ရှင်မတ်ကိုမနက်ကျင်းရတယ်။ဒုတိယရှင်လူတွေကလည်းဖိတ်ပြီးတော့နားမလည်ဘူးလေ။နောက်ပိုင်းမှာဒီမှာစီးပင်ရတဲ့ဆဲလာရရှင်မတ်ကအကုန်လုံးကနားလေသွားတယ်။ဒီတော့ကိုဗစ်ဖြစ်တာလည်းရှိတယ် second time မှာ။ငါအခုကြတော့တော်တော်လေးကျဉ်းသွားပြီ။ဒီတော့ကိုဗစ်ဆိုင်တာဒီမင်းစီးကဲတွေတော့လည်းအကူအညီတွေကလိုင်းလာပါပြီ။ဒီမှာတော့ရရှိမှာကိုဗစ်ဆိုင်ရာဆင်းရဲခြင်းတွေနဲ့ကျွန်တော်တို့ရတယ်မာဆေးရတယ်ပြီးတော့လက်ကိုဆေးရတယ်အဲ့လိုမျိုးရှိသေးတယ
်2018ခုနှစ်နောက်ပိုင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်လာကြတာဖြစ်ပေမဲ့လို့9နှစ်ကျော်ကာလအတွင်းမှာတော့လူဦးရေကတိုးပွားလာနေပါတယ်ဒါကြောင့်ရိုဟင်ဂျာတွေလိုက်နာရမယ်မိသားစုမျိုးဆက်ပွားကျမ်းမာရေးအစီအစဉ်တွေတဘာဝဘေးရနေသတိထားရလိုက်နာရမယ့်အချက်တွေနောက်လူတွေထူထပ်မှုတွေထဲမှာဖြစ်ပေါ်လာနိုင်တဲ့ကူးစက်ရောဂါပြန့်နှံ့မှုကာကွယ်ရေးပညာပေးလုပ်ငန်းစဉ်တွေကိုကန့်နေတဲ့မှာဒီဒုက္ခသည်တွေကိုသင်တန်းပေးနေတာရှိပါတယ်လက်တလောမှာတော့ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကနေရရင်းကိုပြန်နိုင်ရေးအစီအစဉ်တွေကနှောင့်နှေးနေစေမှုကမ့်နေကရိုဟင်ဂျာတွေရဲ့ကျမ်းမာရေးနေထိုင်စားသောက်ရေးအစအစအရာရာအဆင်ပြေနေစေဖို့ကလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပူးပေါင်းပြီးတော့သူတို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအခြေခံကျန်းမာရေးဆောင်ရှောက်မှုတွေကိုစနစ်တကျဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုလှည့်ကြရအောင်ပါ။ယူကရိန်းနိုင်ငံအနောက်ပိုင်းကလဗ်ဗျူးမြို့နဲ့မြို့တဝိုက်မှာစစ်ပွဲကြောင့်အိုးအိမ်ဆုံးခွာထွက်ပြေးလာရတဲ့ယူကရိန်းပြည်သူတွေတိမ်းနဲ့ချီနေထိုင်နေကြချိန်မှာပဲအဲ့ဒီမှာရှိတဲ့ဒေသခံဒီဘောလုံးအကယ်ဒမီတွေကစစ်ပေးရှောင်လူငယ်တွေစစ်ပွဲကနေစိတ်အာရုံအပြောင်းလဲဖြစ်အောင်ကူညီတဲ့အနေနဲ့သူတို့စီမှာဘောလုံးလေးကျင်နာတွေလုပ်ပေးနေပါတယ်။လဗ်ဗျူးမြို့ကနေ VOA သတင်းတောက် Omnian Ostlink သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင်။
ဒီဘူချေဆိုင်ဘောလုံးတင်ကအသက်10နှစ်အရွယ်တမိုဖီစလူးဆာဟာသူ့ဟာသူကြံ့ခိုင်မှုရှိဖို့အတွက်ကိုကြိုးစားနေပါတယ်။သူရဲ့နေပြဟောင်းကသူတို့အတင်ကစားလေးရှိတဲ့မာရီယိုပိုးဘောလုံးဝင်းဝါရှားဘက်ကဘုံကျဲလို့ထိခိုက်ပျက်စီးသွားတဲ့ဗီဒီယိုကိုသူစီပို့လာခဲ့တာပါ။တ
မ်ဇာနီလီဒရူဂနီစ်ပရိုတက်မာရီယိုပိုးရဲ့
ကျွန်တော်တို့အဲ့ဒီကွင်းမှာဒုတိယရခဲ့ပါတယ်။ပိုင်နယ်မှာမာရီယိုပိုးကိုရှုံးတာပါ။အဲ့ဒီကွင်းမှာအမိုးရှိပြီးတော့အခုတော့အဲ့ဒီအမိုးကပြိုကျပျက်စီးသွားပါပြီ
။ပြီးခဲ့တဲ့မတ်လစောပိုင်းတုန်းကတော့သူတို့ဟာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကနေလွတ်မြောက်အောင်ဒနီပရိုမြို့အပြင်ဘက်ကသူတို့ရဲ့နေရပ်ကိုစွန့်ပြီးတော့နောက်ဖက်မှာရှိတဲ့လဗီမြို့ကိုယထာနဲ့ထွက်လာခဲ့တာပါ။လဗီမြို့မှာလေကြောင်းကနေတိုက်ခိုက်တဲ့အချိန်ကလွယ်ပြီးအခုလောလောဆယ်အထိတော့သူနဲ့သူ့အမေစဗစ်လာနာတို့ဟာအိမ်မှာနေရတာအဆင်ပြေကြပြီးတော့တပတ်ကို3ရက်လောက်ဘောလုံးလေ့ကျင့်ကြပါတယ်။
ဒီမော်ခါ
မော်ဖီဟာငငယ်လေးကလေးကဘောလုံးကစားလာတာဖြစ်တယ်လို့မိခင်ဖြစ်သူစဗက်လာနာကပြောပါတယ
် I've been calling Narodivsya ему Rodenrik выполнился и в нём уже
ตูตะนิดပြည့်တဲ့အချိန်မှာပဲဘောလုံးကိုကြိုက်လာခဲ့ပါတယ်ကျမတို့မှာအယုတ်တွေအစားဘောလုံးတွေပဲရှိပြီးဘောလုံးကစားနေရရင်သူ့အတွက်အရာရာပြည့်စုံနေပါတယ်ပြိုင်ပွဲရှိတဲ့စနေတရက်ကလွယ်ပြီးကျန်တဲ့နေ့တွေမှာသူ့ကိုကျွန်မနေ့တိုင်း training လိုက်ပို့ပါတယ်။တနင်္ဂနွေနေ့မနေ့တောင်ပို့ပါတယ
်။လဗီမျိုးကမြက်ခင်းတူဘောလုံးငွင်းကိုတော့အသေးချာထိမ့်သိမ်းစောင့်ရှောက်ထားတာဖြစ်ပြီးတော့အိမ်မျိုးကကလေးတွေဟာဒီမှာလေ့ကျင့်ကြပါတယ်။လဗီမျိုးကနာမည်ကြီးကဘာဒီဘောလုံးကလပ်အသင်းအပါဝင်အိမ်မှာရှိတဲ့ဘောလုံးအကယ်ဒမီတွေဟာစစ်ပေးရှောင်ဒုက္ခသည်မိသားစုတွေကကလေးတွေကိုသူတို့စီမှာအခမဲ့လာပြီးတော့လေ့ကျင့်မှုဖိတ်ခေါ်ခဲ့ကြပါတယ
်။တစ်နှစ်တုန်းကစားဘူးလို့ပြည်ရှိ45တိတဲ့
။ပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့စီမှာလာကစားတဲ့ကလေး45ယောက်ကျော်ရှိပါတယ်။အရှေ့ယူကရိန်းရဲ့ကာဆင်ကကလေးတွေကတော့ဆက်ပြီးတော့ရှိနေပါတယ်။အခုလောလောဆယ်မှာတော့ KF ဒေသခံတွေပြန်နေကြတာကြောင့်ပြန်ထွက်တာတွေလည်းရှိလာနေပါတယ်။
уже богато батьки з нами приходять на тренування.
ဘုံမှာအပြင်တော့မိဘတွေအတော်များများကကလေးတွေနဲ့အတူလိုက်လာကြပါတယ်။ကျွန်တော်ပြောနိုင်တာကတော့သူတို့ကြိုက်ကြပြီးကျွန်တော်တို့လက်မခံတဲ့သူဘယ်သူမှမရှိပါဘူ
းမာကဝါရှာဟာစစ်ပွဲကြောင့်အကြီးကျယ်ထိခိုက်ပျက်စီးခဲ့တဲ့ဇာဗီယိုဒိုနီယက်စ်မြို့ကနေလဗီမြို့ကိုရောက်လာခဲ့တာပါသူ့ရဲ့မိသားစုဟာနိုက်ထရိုဂျင်စက်ရုံကပုံခိုခြင်းကိုရွှေ့ပြောင်းခဲ့ပြီးတော့အိမ်မှာသုံးပတ်ကြာနေခဲ့တာပါအခုလိုဘောလုံးကစားတဲ့အတွက်သူ့မှာရှိတဲ့စိုးရိမ်မှုတွေကိုလည်း တက်တာစီတယ်လို့ပြောပါတယ
်ဘွန်ဘော့စကိုဝရှိ ив дома я просто там сидів лежав нічого не робив хотілося вже
ей не бонхуру чима ні рон га ро тайн лай хле ні лай не ба ма млу пет ба бу ари ма болон каза чин ми агу ро чно каза най ми ари лу каза лай то ма сей ле тат та я ба ре
ukraine နိုင်ငံက болон ญา ది ကိုတော့ matchla ma ပြန် ဆောက် ဖို့ season ခဲ့တာပါ damage agu kha ma ro mario po shanahiv ne tacha болон kwin ni ha bong che khan ya lu thi kai pyet si twa kae ba re အခုလက်ရှိနဲ့အရင်ကစားသမားဟောင်းအတော်များများဟာယူကရိန်းစစ်တပ်နဲ့တခြားဒေသခံတပ်ဖွဲ့တွေကိုဝင်ပြီးတော့ဒီစစ်ပွဲမှာယူကရိန်းဘက်ကနေတိုက်ခဲ့ကြပါတယ်
။ Zhenov nash Artur Rytsenko, який був в Карпатах, я його дуже добре знав. Це для мене такий був дійсно шок.
Капати Газадма Хаун Атаха တိုက်ပွဲမှာကြာသွားပြီးအဲ့ဒီအတွက်လည်းအရန်တုံလုံးမိပါတယ်။ကျွန်တော်သူ့ကိုကောင်းကောင်းသိပါတယ်။သူကပြင်သစ်ကနေပြန်လာပြီးတော့ဝင်တိုက်ခဲ့တာပါ။လူတွေကိုယ်နိုင်ငံအတွက်တိုက်ပွဲဝင်ရင်သေဆုံးနေရပါတယ်။ဒါပေမဲ့တေချာတာကတော့ကျွန်တော်တို့နိုင်ပါပ
ါကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့စီးရင်နေရတော့ရုရှားကယူကရိန်းပေါ်ကျူးကျော်စစ်ကြောင့်ယူကရိန်းနိုင်ငံကကလေး3000ကျော်လောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါအခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေသတင်းလွှာတွေကိုအချိန်မရွေးကြည့်ရှုမယ်ဆိုလို့ရှိရင်တော့လိပ်စာက website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့ကဘာလက်ခီးသည်ရီစိတ်ဝင်စားတဲ့ဒီဂရိနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဘလို့ကြိုးပမ်းဆောင်ရွက်နေတယ်လဲဆိုတာကိုကြည့်ကြရအောင်ပါရှင်ကိုစော်ဝင်းလိုင်ကပြောပြမှာပ
ါဂရိနိုင်ငံကလူသူအယောက်ပေါက်နည်းတဲ့ဒီလော့စ်ကျွန်းကလေးဟာစွန့်ပစ်ပစ္စည်း80ရာခိုင်နှုန်းကိုပြန်လည်အသုံးပြုနေတဲ့အတွက်တခြားကျွန်းတွေပါအတူယူလုတ်ကင်နိုင်တဲ့နေရာတစ်ခုဖြစ်လာပါတယ်ကဘာလက်ခီးသည်ရီကြားရေပန်းစားတဲ့ဂရိကျွန်းတွေမှာစွန့်ပစ်အမိုက်ပစ္စည်းတွေလဲကောင်းခဲစရာဖြစ်နေတာပါဒီလို့ကျွန်းမှာတော့စွန့်ပစ်အမိုက်ကျင်းတွေကိုအပြည့်တိုင်ပိတ်သိမ်းလိုက်ပါပြီစွမ်းအင်ဆိုရင်လဲတန်ရှင်းစွမ်းအင်တွေကိုဥရောပသမဂ္ဂ EU ကထောက်ပံ့ပေးထားတဲ့ဘက်ထရီတွေနဲ့တူလောင်ပြီးကျွန်းတဝိုက်အသုံးပြုနေတာပါဒီကြောင့် AP သတင်းကိုအခြေခံပြီးကျွန်တော်ဇော်ဝင်းလိုင်ကတင်ပြပေးပါမယ်တန်ရှင်းစွမ်းအင်ထုတ်ယူတဲ့နည်းပညာသစ်တွေစမ်းသပ်ဖို့ဂရိလွတ်တော်အမတ်တွေကဒီလို့ကျွန်းကိုရွေးချယ်ခဲ့ကြပါတယ်ကျွန်းမကြီးကနေမော်တော်နဲ့15နာရီကြာသွားရတဲ့ဒီလို့ကျွန်းပေါ်မှာလူဦးရေ900လောက်သာရှိပါတယ်အခြေခံဝန်ဆောင်မှုပေးဖို့နဲ့သွားရည်လာရေးခက်ခဲတဲ့ကျွန်းပေါ်မှာပလတ်စတစ်စွန့်ပစ်အမိုက်ကိစ္စပါပေါ်လာခဲ့တာပါအခုတော့တီလို့စ်ကျွန်းပေါ်ကအမိုက်80ရာခိုင်နှုန်းကျော်ပြန်သုံးနေပြီလို့တာဝန်ရှိသူတွေကကြေညာပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကစခဲ့တဲ့အမိုက်သိမ်းတဲ့အစီအစဉ်စစ်တစ်ခုအရအိန္ဒိယကထွက်လာတဲ့ပြန်သုံးလို့ရတဲ့အမိုက်တွေကိုဒေသခံတွေကစေကြောပြီးတခြားအမိုက်တွေနဲ့ခွဲပေးရပါတယ
် Our model can guarantee and can succeed
ဒါဆိုင်ရာဂရိကောက်ပွဲတွေမှာအပြောင်းအလဲတွေဖြစ်လာရင်တော့ဆိုရကနှစ်နဲ့ချီလုပ်ငန်းစာချုပ်တွေချပေးမယ်လူလူကလည်းဆန္ဒရှိနေမယ်ဆိုရင်တော့ကျွန်တော်တို့လောက်ကင်နေတဲ့ပုံစံကအလုပ်ဖြစ်မယ်အောင်မြင်မယ်ဆိုတာအာမခံနိုင်ပါတယ
် Polygreen Company ကသူတို့ရဲ့လုပ်ငန်းတွေချက်ထွင်နိုင်အောင်ယူရပြီးအခမဲ့ဝန်ဆောင်မှုပေးနေပါတယ်အမိုက်ကျင်းဟောင်းနာမှာပြန်သုံးပစ္စည်းထုတ်လုပ်တဲ့စက်ရုံတစ်ခုစောက်ပြီးအမိုက်တွေကိုအမျိုးအစားပြန်ခွဲပါတယ်လက်ရှိမှာတပတ်ကိုအမိုက်2တန်လောက်ထွက်နေပြီးအများစုကိုပြန်အသုံးချနေတာပါအမိုက်3ဘုံဘုံကိုမြေဆွေးတက်မြောစာအဖြစ်ထုတ်ပြီးပြန်သုံးလို့မရတဲ့1500ခန်းနှုန်းလောက်ကိုတော့ပို့တက်ပြီးတာနဲ့အပိုင်းငယ်လေးတွေဖြတ်ပြီးဆောက်လုပ်ရေးလုပ်ငန်းမှာအသုံးချပါတယ်စားတောက်ဆိုင်မှာလည်းဝန်ထမ်းတွေကအယောင်ခွဲတက်မှတ်ထားတဲ့အတိုင်းအမိုက်တွေကိုခွဲပြီးထည့်ကြရပါတယ
်အသေးစမ်းဆိုရင်တုံ့ပြန်တတ်တဲ့လူတချို့တော့ရှိမှသိကြပါတယ်ဒါပေမဲ့ဒီအစီအစဉ်ကကျွန်းအတွက်ရောဒေသခံတွေအတွက်ပါဘလောက်အကျိုးများနိုင်လဲဆိုတာအနာဂတ်မှာသဘောပေါက်လာကြမှာပါ
ဒီလို့ကျွန်းမှာလူတစ်ပြေးပြေးနဲလာတဲ့အတွက်အပြောင်းအလဲတွေလုပ်ဖို့အရေးကြီးလို့အပ်လာပြီလို့ကျွန်းတာဝန်ရှိသူတွေကပြောပါတယ်တချင်တုန်းကအမိုက်တရိုက်တွေစွန့်ပစ်တဲ့ကျင်းကြီးတချင်းဖြစ်ခဲ့တဲ့နေရာဟာအခုတော့အလဲအပတ်လာရောက်သူတွေကော်ဖီတောက်ရင်အပန်းဖြေအနားယူနိုင်တဲ့နေရာအဖြစ်လုံးဝပြောင်းလဲသွားပါပြီ
။ Είναι πάρα πολύ σημαντικό γιατί ο χώρος η σημερινή μέρα γιατί ο χώρος που βρισκόμαστε φανταστείτε ότι
ဆိုင်ထုတ်ယူရေးလုပ်ငန်းကနှစ်တော်ကြာကြိုးပမ်းပြီးမှကောင်းထည်ပေါ်လာတာပါ။ဒီလုပ်ငန်းကတိတ်ကြီးတဲ့အတွက်ဗန္ဓာငွေလည်းအတော်များများအသုံးပြုထားရပါတယ်။ဒါကြောင့်ကျမတို့ကျွန်းဟာစွမ်းအင်ကန်တာမှာအမိခိုကင်းပြီးတန်ရှင်းစွမ်းအင်ကိုပြေဝအသုံးချတဲ့ရေထဲပင်လေတဲကပထမဆုံးကျွန်းတစ်ခုဖြစ်လာပါတယ်။
2019ခုနှစ်လောက်ကတည်းကတီလို့စ်ကျွန်းအတွက်စွမ်းအင်အတော်များများကိုနေအောင်ကြီးစွမ်းအင်နဲ့ လေးစွမ်းအင်ကနေထုတ်ယူပြီးဘက်ထရီကြီးတွေနဲ့တိုးလောင်အသုံးချလာကြတာလည်းဖြစ်ပါတယ်။အင်္ဂလိပ်စကားလုံး S ပုံသဏ္ဍာန်ရှိတဲ့ Tilos John ဟာ AGM ပင်လယ်အရှေ့တောင်ဘက်ဆွန်းမှာရှိပါတယ်။ကိုဗစ်ရောဂါအဆိုးဆုံးအချိန်ကျော်လွန်သွားပြီဖြစ်တဲ့အတွက်ဒီနွေရာသီမှာမြေထဲပင်လယ်ဒေသခရီးသွားဧည့်သည်တွေဂရိကျွန်းနေဘက်ရောက်လာမယ်လို့ခန့်မှန်းထားတာပါ။ဂရိမှာထင်ရှားတဲ့ကျွန်းပေါင်း200ဝန်းကျင်ရှိပြီးကျွန်းအတော်များများမှာလျှက်စင်မီပြတ်တာနဲ့တောင်ကုန်းဘေးကအမိုက်ကျင်းတွေပြည့်ရှံလာတဲ့အခြေအနေမျိုးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
။ကိုစုံဝင်းလိုက်ပါရှင်။မကြခင်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြည့်ရှုကြရမှာပါ
။ VOA အစီအစဉ်တွေကို Radio Yuvin တန်ကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလေ။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ။
တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်။ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေမှာကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာစစ်လက်နဲ့ကုံသွယ်မှုနဲ့တားမြစ်မှုများအကြောင်းပြောပြမယ့်သတင်းတွေကတူတာထူးခြားဆန်ပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရမှာပါ။အခုပထမဦးဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါရှင်။ပြည်တွင်း၌တင်ဆက်နေတဲ့ဒီအစီအစဉ်မှာမြမအရေးကိုကဘာကတဆိုင်မမတ်အာယုံစိုက်တင်ကြောင်းဒီတပတ်ဆွေးနွေးတင်ပြမှာပါကျမကဂူကြီးတင်ဆက်ထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတပတ်ကဘာမြမမီဒီယာမြင်ကွင်းကန်တာကနေမြမအရေးကိုကဘာကြီးကမေ့မထားစေဖို့ဆိုရင်ဆိုတဲ့ဆောင်းပါးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကဘာကြီးနေနဲ့မြန်မာကိုမေ့မထားသင့်ပါဘူးတဲ့ဘန်ကောက်ပို့သတင်းစာရဲ့ Asia Focus ကန်တာမှာ2022 AB 4ရက်နေ့က Editor Nari Red Wiriapon ကရေးသားခဲ့တာပါဆောင်းပါးရှင်ကအားလုံးဟာရုရှားယူကရိန်းစစ်ပွဲကိုပဲအာရုံစိုက်နေကြတယ်အရှိတောင်အရှနိုင်ငံတွေအပါအဝင်ကဘာကြီးဟာမြန်မာနိုင်ငံတွင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုမေ့မထားသင့်ပါဘူးမြန်မာစစ်တပ်ဟာပြည်သူတွေအပေါ်ရဲရဲစက်စက်ဖိနှိပ်ချေမှုန်းနေတာတွေရပ်တန့်မဲ့အရေးအယောင်မတွေ့ရပါဘူးပြည်သူတွေဟာစစ်တပ်ကခိုးယူသွားခဲ့တဲ့ဒီမိုကရေစီပြန်လည်ရရှိရေးအတွက်ဆက်လက်တိုက်ပွဲဝင်နေကြပါတယ်လို့ဆောင်းပါးအစမှာရေးသားထားပါတယ်ဆောင်းပါးရှင်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရက်သားတွေကိုဖမ်းဆီးတပ်ဖြတ်တာတောင်းနဲ့ရှိတဲ့ပြည်သူတွေကိုဖမ်းဆီးထိန်းသိမ်းတာချင်းကယားစကိုင်းကရင်ပြည်နယ်တွေမှာစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်တိုင်းနဲ့ရှိတဲ့ဒေသခံတွေနေရွှန့်ခွာရတာအမေရိကန် EU ကနေဒါတို့ကစစ်ကောင်စီနဲ့မြန်မာလုပ်ငန်းရှင်တချို့ကိုတိတ်ဆို့အရေးယူတာကမ္ဘောဒီးယားဝန်ကြီးချုပ်နဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အကြောင်းတွေကိုရေးပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတကြိမ်တည်းသွားယုံနေတော့မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးအရေးကြီးတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ဆိုရင်အာဆီယံအနေနဲ့စစ်ကောင်စီကိုဖိအားတွေပေးဖို့လိုပါတယ်စစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာဖို့ဆိုရင်အဆက်မပြတ်ဖိအားတွေပေးဖို့လိုအပ်ပါတယ်လို့သူ့အမြင်ကိုဖော်ပြထားပါတယ်ဒါအပြင်မြန်မာအရေးကိုဂိုင်းတွဲရမှာကုလသမဂ္ဂနဲ့အနောက်နိုင်ငံတွေဟာအကန့်အသတ်တွေနဲ့သာဆောင်ရွက်နေကြတယ်။စစ်ကောင်စီရဲ့ဖိနှိပ်ချေမှုန်းမှုတွေကြောင့်မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခတွေကိုကမ္ဘာကောင်းဆောင်တွေအနေနဲ့ကုတဲ့ပူအာယုံစိုက်တင်ပါတယ်လို့ရေးသားထားပါတယ်
။ချင်းကယားနဲ့ကရင်ပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းအတွင်းမှာတိုက်ပွဲတွေဖြစ်နေပါတယ်။အထူးသဖြင့်စကိုင်းတိုင်းနဲ့ကခြေရွာတွေကိုစစ်ကောင်စီတပ်တွေကနေ့စဉ်ရက်ဆက်မီးရှို့နေပါတယ်။အဲ့ဒီလိုခြေရွာတွေမီးရှို့ခံနေရတာချင်းရွာတွေကဒေသခံတွေဖမ်းဆီးတာခံရတက်ပြတ်ခံရတာတွေကိုလောလောဆယ်ဘသူမှမတားဆီးနိုင်ကြပါဘူး NUG နဲ့ပြည်တွင်းအင်အားစုတွေကလည်းမဟန့်တားနိုင်တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကလည်းရပ်တန့်အောင်မစွမ်းဆောင်နိုင်သေးပါဘူးအိုးအိမ်စွန့်ခွာရတဲ့စစ်ဘေးရှောင်တွေအပါအဝင်မြန်မာနိုင်ငံမှာဒုက္ခသည်အရေးအတွက်ဟာတသန်းကျော်ပြီလို့ကုလသမဂ္ဂထုတ်ပြန်ချက်တွေကဆိုပါတယ်ဒီလိုအချိန်မှာပဲတည်တံ့ချမှတ်ထားခြင်းခံရတဲ့ကိုချင်းမီကိုဖြိုးစီရတော်တို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကျိုးပေးကွပ်မျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ် ဒီလိုတည်တံပေးကွမျက်မယ်ဆိုတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကဖျက်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံကလည်းစစ်ကောင်စီကဆုံးဖြတ်တာဟာရက်စက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လုပ်ရပ်ဖြစ်တယ်လို့ပြင်သစ်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ပြင်သစ်နိုင်ငံအနေနဲ့ကမ္ဘာဘယ်နေရာမှာမဆိုတေတံကိုစန့်ကျင်တယ်လို့လည်းဖော်ပြထားပါတယ်။ထို့အတူအမေရိကန်ပြည်ထောင်စုကလည်းတေတံပေးမဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြင်းထန်ကန့်ကွက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price က Twitter မှာရေးသားဖော်ပြခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလက်အောက်တရားရုံးတွေကတေတံချမှတ်ထားသူ209ဦးရှိပါတယ်။အဲ့ဒီအထက်မှာအသက်18နှစ်မပြည့်သေးတဲ့ယောက်ျားလေး2ဦးပါဝင်ကြောင်းသိရပါတယ်။1980နောင်ပိုင်းကာလတွေမှာတေတံပေးခဲ့တာတွေရှိပေမဲ့အမှန်တကယ်ကွမျက်ခဲ့ခြင်းမရှိဘဲနှစ်ရှည်ထောင်ဒဏ်တွေနဲ့တသက်တကျွန်းပြစ်ဒဏ်တွေသာပြောင်းလဲကြခံစေခဲ့တာပ
ါစစ်ကောင်စီရဲ့တေတံအတီးပြုတ်တဲ့အပေါ် NUG ရဲ့တရားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ချုပ်ချလိုက်ပြီးနောက်ဆက်တွဲဖြစ်ပေါ်လာမယ့်အကျိုးဆက်အားလုံးအတွက်စစ်ကောင်စီကလုံးဝတာဝန်ခံရမယ်လို့ဂျွန်လ၄ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာတွေ့ရပါတယ်အာဆီယံလက်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းတေတံချမှတ်တာကိုပြန်စဉ်းစားဖို့နဲ့စစ်ကောင်စီကိုဆန့်ကျင်သူတွေအပေါ်တေတံချမှတ်တာကိုအာဆီယံနိုင်ငံတွေသာမကအာဆီယံပြင်ပနိုင်ငံတွေကလည်းစိုးရိမ်ပူပန်ကြောင်းစစ်ကောင်စီထံစာရေးသားပေးပို့ခဲ့ပါတယ်ပြီးခဲ့တဲ့မေလ12ရက်နဲ့13ရက်နေ့တွေကဝါရှင်တန်ဒီစီမှာပြုလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတွေပြီးမှမြန်မာစစ်ကောင်စီခေါင်းဆောင်ဘုဂျုံမူကြီးမင်းအောင်လှိုင်ကိုတိုင်သဘောတူညီခဲ့တဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုအကောင့်ထဲပေါ်နိုင်ဖို့အာဆီယံတစ်ဖွဲ့တည်းနဲ့မလုံလောက်တော့ဘူးနိုင်ငံတကာပါဝင်တဲ့အစီအစဉ်ဖြစ်ဖို့လိုအပ်လာပြီလို့အမေရိကန်ရဲ့သဘောထားကိုပြောကြားခဲ့ပါတယ်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာမလေးရှားနိုင်ငံသားရေးဝန်ကြီးနဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်တို့ဝါရှင်တန် DC မှာတရားဝင်တွေ့ဆုံခဲ့ကြပါတယ်
မလေးရှားနိုင်ငံသားရေးဝန်ကြီးကအာဆီယံအနေနဲ့ NUG အစိုးရကိုပုံမှန်ထိတွေ့ဆက်ဆံဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။အခုဆိုရင်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲရဲ့အကျိုးဆက်တွေကိုအကောင့်ထဲပေါ်နိုင်ဖို့အာဆီယံ၃နိုင်ငံကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံဒက်ရစ်ရှယ်လေးကလွန်ခဲ့တဲ့၈လ၉လအတွင်းအွန်လိုင်းဗီဒီယိုဆက်သွယ်မှုကတဆင့် NUG နဲ့အမေရိကန်ပြည်ထောင်စုကပုံမှန်ထိတွေ့ဆက်ဆံနေခဲ့ရမှာNUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်ကြပြီးပုံမှန်ထိရောက်စွာမြမပြည်သူတွေကိုအကူအညီပေးနိုင်ရေးစတာတွေကိုဆောင်ရွက်နေပါတယ်လို့ The Straits Times ကရေးပါတယ်။ဒါ့အပြင် Derrick Shirley က American ပြည်ထောင်စုဟာ NUG အစိုးရနဲ့ထိတွေ့ဆက်ဆံဖို့ဆုံးဖြတ်ထားတယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကလည်း NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့တိုက်တွန်းကြောင်းလည်းပြောဆိုခဲ့ပါတယ်။
NUG အနေနဲ့အာဆီယံဆိုင်ရာတာမကြီးတူကိုလည်းခန့်အပ်တာဝန်ပေးထားပါတယ်။ဒါ့အပြင်အာဆီယံဆိုင်ရာတာမကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုမီဒီယာတွေမှာသိပ်မတွေ့ရပါဘူး။ Derrick Shirley ကတော့အာဆီယံအနေနဲ့စစ်ကောင်စီတစ်ခုတည်းကိုထိတွေ့ဆက်ဆံရုံနဲ့မြမအရေးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူး။ Democratic အင်အားစုတွေကိုထိတွေ့ဆက်ဆံရေးဟာလည်းအရေးပါကြောင်း The Straits Times ကိုပြောကြားခဲ့ပါတယ်ခင်ဗျာ။
ဒါကတော့ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့မအေးသန္တာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိမြတ်ရှင် VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒီထုတ်လွှင့်တဲ့အစီအစဉ်လေးအောက်မှာမှတ်ချက်လေးရေးလာတဲ့သောရရှင်ကဥဆန်ဝေဆိုတဲ့သောရရှင်ဖြစ်ပါတယ်။ VOE သတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့။မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအများဆုံးဆောင်ရွက်နိုင်ပါစေ။
အရေးတော်ပုံအောင်ရမည်လို့ပြောလာပါတယ်။ဒီလိုမျိုးတော်ရရှင်တွေတော်တော်များများကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်ထုတ်လွှင့်မှုအောက်မှာလာပြီးတော့နှုတ်ဆက်တာလာပြီးတော့နှုတ်ခွန်းဆက်တာတွေအဲ့လိုမျိုး comment တို့လေးတွေမှတ်ချက်တို့လေးတွေရေးလာကြတာရှိပါရဲ့နော်။ကျွန်မအလင်းတင်တင်တို့ဖော်ပြပေးနေပါတယ်။တရိပ်မြင့်စုဆိုတဲ့တော်ရရှင်ကတော့ Facebook ကနေနားထောင်လို့မရတော့ဘူး။ဘယ်ကနေနားထောင်ရမလဲပြန်လည်ဖြေကြားပေးပါဦးနဲ့ပြီးခဲ့တဲ့တစ်ပတ်လောက်ကဖြစ်ပါတယ်။သူ့လိုမျိုး Facebook ကနေနားထောင်လို့မရဘူးလို့စာရေးလာတဲ့တော်ရရှင်တွေတော်တော်များပါရဲ့နော်။တရက်နေ့လောက် YouTube ကနေလည်းနားထောင်လို့မရဘူးလို့ရေးလာကြတာရှိပါတယ်။အဲ့ဒီတလောတုန်းက software တွေ update ဖြစ်ပြီးတော့အလိုကမောက်ကမတွေဖြစ်ကုန်တာပါ။အဲ့ဒီတုန်းကတော့ဒီတော်ရရှင်ကိုပြင်နေပါတယ်လို့စာပြန်ရေးထားပါရဲ့နော်။အခုပြန်ကောင်းသွားပါပြီ။တခါတလေ Facebook ဘက်ကပဲဖြစ်ဖြစ်ဒီဘက်ကပဲဖြစ်ဖြစ် update လောက်တာမျိုးတွေမှာအချိတ်ဆက်လောက်ထားတာတွေပြတ်ကုန်ပြီးတော့ဒီလိုမျိုးကိုယ့်ရောကာယတွေဖြစ်တတ်ပါတယ်ဒီလို Facebook မကောင်းတဲ့အခါမျိုးနောက်တစ်ခါကြုံမယ်ဆိုရင်ကျမတို့ view ရေထုတ်လွှင့်ချက်တွေကိုနောက်နေရာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဥပမာ radio နောက်ပြီးတော့ TV နောက်တစ်ခုဖုန်းတွေမှာဆိုရင်လည်း Facebook မရရင် YouTube နောက်တစ်မျိုးက view app ကနေပြီးတော့နားထောင်နိုင်ပါတယ်TVOA app ကနေ VOA မြန်မာထုတ်လွှင့်ချက်တွေကိုအစီအစဉ်တွေ radio အစီအစဉ်တွေကိုနားထောင်လို့လည်းရတယ်လို့မျိုးဒီရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့လည်းရပါတယ်။သတင်းတွေကိုကျွန်တော်တို့ဒီသတင်းဆောင်မအနေနဲ့ဖော်ပြထားတာကိုလည်းဖတ်ရှုလို့ရနိုင်ပါတယ်နော်။ဒီ app ကို Apple phone တွေကရော Android phone တွေကရော download ရယူနိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာ VOA Bambies လို့ရှာကြည့်လိုက်ပါတွေ့ပါမယ်။ဒါမှမဟုတ်ရင်ကျွန်တော်တို့ရဲ့ website လိပ်စာ bambies.voanews.com မှာလည်းဒီ app တွေကို download လုပ်ယူလို့ရအောင်လို့ဒီချိတ်ဆက်ထားတဲ့နေရာတွေတင်ထားပေးပါရစေ။ကြည့်ကြတော့ VOA ကိုနားဆင်ကြည့်ရှုဖို့တနေရာရမှာအဆင်မပြေဖြစ်တယ်ဆိုရင်တနေရာမဟုတ်နောက်တနေရာကနေတော့ကြည့်လို့ရပါတယ်လို့ကဲအဆင်ပြေပါရနော်။ဒါနဲ့နောက်ထပ်သောရရှင်တယောက်ကတော့ VOA အစီအစဉ်တွေကိုသူကြည့်နေကြဆလောင်းကနေအဆင်မပြေတော့လို့ရရဲ့အနေနဲ့ကြံဖန်ရတယ်လို့ပြောလာပါတယ်
။မင်္ဂလာပါ VOA အဖွဲ့သူဖွဲ့သားများခင်ဗျာ။ VOA ကထုတ်လွှင့်မှုတွေကိုစင်အားပေးနေပါတယ်။အရင်ကတော့ PSI ကနေပြီးတော့သတင်းတွေကိုကြည့်ပါတယ်။ဒါပေမဲ့လေးလပိုင်းလောက်မှာကျွန်တော်တို့စီပါမီလုံးအောင်ပြတ်သွားပါတယ်။ကျွန်တော်ဖီက VOA သတင်းတွေကိုအမြဲနားထောင်ပါတယ်။မင်းပလာတော့ Radio ကနေပြီးတော့နားထောင်ပါတယ်။ဖြစ်ချင်တော့အဖေ Radio လေးကအတန်မထွက်တော့ပဲပြတ်သွားတာလားမသိပါဘူး။အစ်စ်ဝယ်ဖို့လည်းမလွယ်ကူတာမှလို့သတင်းနားထောင်နေဖို့ကျွန်တော်စဉ်းစားပါတယ်။ကျွန်တော်စီက3လပိုင်းကလေးကအင်တာနက်တွေကိုဖြတ်ထားပါတယ်။ဒါပေမဲ့မနေ့ပိုင်း3နိုင်လောက်ကနေပြီးတော့9နိုင်လောက်ထိအင်တာနက်လိုင်းအသုံးပြုလို့ရပါတယ်။ကျွန်တော်လဲ VOA ကသတင်းတွေကို audio ကို download ရတာကိုသတိရပြီးတော့အဖေတို့သတင်းနားထောင်လို့ရအောင်လို့မင်းညာကသတင်းကိုနောက်နေ့မနေ့မှ download ဆွဲပေးပါတယ်။ audio တွေ download ဆွဲလို့ရအောင်လို့လုပ်ပေးထားတာကျွန်တော်တို့အတွက်သတင်းနားထောင်နေဖို့အများကြီးအထောက်အကူဖြစ်ပါတယ်။ကျွန်တော်ဆိုလဲလူငယ်တူဖြစ်တဲ့အတွက်မြန်မာနိုင်ငံရေးအပြင်နိုင်ငံတကာကအကြောင်းအရာတွေကိုအလွန်စိတ်ဝင်စားပြီးတော့ဘဝတုတ္တရအောင်လို့အမြဲနားထောင်ပါတယ်။တိဆက်မှုတွေကလည်းအရန်ကောင်းပါတယ်။ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာ။ကျေးဇူးပါ
ဒီတော့ရှင်ကဒီ VOA ကိုနားထောင်ဖို့မနေ့9နာရီမနေ့3နာရီကနေ9နာရီကြာအင်တာနက်လိုင်းထပ်ပြီးတော့အသုံးပြုရတယ်ဆိုလို့အထူးစိတ်မကောင်းဖြစ်ရပါတယ်နော်ဒါမဲ့လည်းအခုလိုမျိုးကျမတို့ auto download ဆွဲလို့ရအောင်တင်ထားပေးတာအခုနားထောင်လို့ရရဲ့ဆိုလို့အများကြီးလည်းဝမ်းသာမိပါတယ်ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်နိုင်လင်းဆိုတဲ့တော်ရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
VOA ဝိုင်းတော်သူဝိုင်းတော်သားအလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာအမြဲနားဆင်အားပေးနေပါတယ်ခင်ဗျာထုတ်လွှင့်မှုအလုံးကိုနှစ်သက်ပါတယ်ခင်ဗျာကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာအခုစာလေးကဒုတိယမြောက်စာလေးပါဗျာကျေးဇူးပါခင်ဗျာညီအကိုမောင်နှမအလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ
ဟုတ်ကဲ့ပါတော်ရရှင်နဲ့အားလုံးနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ကျမတို့စီကိုစာရေးလာတဲ့တော်ရရှင်တယောက်တလောတော့ငါပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးပြီးပြောလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါတယ်နော်အခုအဲ့ဒီတော်ရရှင်နောက်တစ်ခေါက်ပြန်ပြီးတော့စာရေးလာတာပါ
ကျေးဇူးပါ VOA ရှင်။ VOA ကိုသတိစာပို့လိုက်တာလေဖေဖေနားထောင်ရတယ်။ကျေးဇူးပါလို့ပြောလို့ကျမလည်းပြောရတယ်။ VOA ကိုလည်းကျေးဇူးတင်ပါတယ်ရှင်။အခုလို VOA ကနေပြည်သူတွေရဲ့ရင်းနှီးစကားကိုအလေးနက်ထားဖြေကြားပေးတဲ့အတွက်ကျမတို့ဖောင်းပြင်းမျိုးနယ်ရဲ့အနာကလေးလင်းလက်သွားသလိုခံစားရပါတယ်။ လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဘ ഹു တုတာရီနဲ့ပါအမြင်လဲမကျေကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူဘဲမင်းတက်တက်ကိုလုံးမကိုစားရမှာဆိုတဲ့အတွေ့ကအခုထိရှိနေကြပြောနေကြစေပါမျိုးနယ်သူမျိုးနယ်သားတွေအဆင်မပြေကြတာတောမီလောင်တောကြောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြေမျိုးပေါ်ကရဲနဲ့စစ်သားအတိုင်းဝိုင်းတစုက4ဘိန်းတွေရောင်းပြီးသိမ့်ဆယ်ချီတန်းဆိုင်ကယ်ထည့်လဲစီပြီးအဆင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေတိုင်းကြားနေရပါတယ်ရှင်။ចောင်းသားចောင်းသူတွေလည်း4ကြောင်ပျက်စီးနေကြတာစိတ်မကောင်းစွာမြင်နေရပါတယ်ကျမတို့မိန်ကလေးတွေအိမ်နောက်ဘက်ရွေးမယ်ဆိုရင်အရေးချင်းရှိတာပတ်စံရှိတာမစင်းစားနိုင်ပဲဖုန်းမယူဘိန်းမစားတဲ့အိမ်နောက်ဘက်ရွေးရတဲ့ခေတ်ကိုရောက်နေတာပါအရက်တောက်သူရောင်းသူတွေကတော့ပြောမပြတက်လာအောင်ပါပဲရှင်ပြည်သူအားကိုရတဲ့ VOA အမြဲအားပေးနေတာပါဒီထက်မကအောင်မြင်ပါစေရှင
်ဒီတော်ရရှင်ကသူ့အဖေရဲ့စာလေးကိုဖော်ပြပြီးလို့ကျေးဇူးတင်ပါတယ်လို့ပြောလာရင်လည်းသူတို့ဒေတာအဖောင်းပြင်းမျိုးနဲ့ဒေတာကကြုံတွေ့နေရတဲ့ဒီအခက်အခဲမှုရစီပြဿနာကိုစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။ရင်ဖွင့်လာတဲ့သောရရှင်တချို့ရဲ့စာတွေထဲမှာဆိုရင်တော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပါဝင်ခြင်းလို့ပါ။ကျွန်တော်ကထိုင်းမှာအလုပ်လုပ်နေတာပါဆိုတဲ့သောရရှင်ကြော်ဖုံးတွင်က
ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေရဲ့ဘဝကမလွယ်ပါဘူးဗျာ။ထောက်ထားမရှိတဲ့သူတွေဆိုရင်အလုပ်ရှင်ကရင်းနဲ့ဖမ်းခိုင်းပါတယ်။သူတို့ပေးတာယူခိုင်းတာလို့ကျွေးတာစားတဲ့သူကိုပဲသဘောကျပါတယ်။ယူသတာမမှန်ကန်နေတဲ့သူဆိုရင်တော့သဘောမကျကြပါဘူးထိုင်းရောက်မြန်မာနိုင်ငံသားတွေအားလုံးဘေးရန်ကင်းဝေးကြပါစေ VOE ကိုလည်းအမြဲတမ်းနားဆင်ပြပါရယ်ဗျာ
ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေရဲ့ဘဝပါဆိုပြီးတော့သူတွေ့ကြုံနေရတဲ့အခက်အခဲလေးတွေကိုရေးပြလာတာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်သောရရှင်တွေအားလုံးပုံမကောင်းမွန်အဆင်ပြေတဲ့တနေ့တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မဲဒနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင် VOA မြန်မာပိုင်းကိုအခုလိုဆက်သွယ်ပြီးတော့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့မညူညူတွေအပတ်စဉ်တင်ဆက်နေတဲ့သတင်းတွေကသုဒ္ဓအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ကဘာပေါ်ကစစ်လက်နဲ့ပစ္စည်းရောင်းဝယ်ကုန်သွယ်မှုတွေအကြောင်းကိုပြောပြထားပါတယ်ရှင်။
And destabilizing accumulation of small arms and light weapons and their ammunition remain.
Arms and Mago လို့ပြောဆိုနေကြတဲ့လက်နက်ကုန်သွယ်မှုပိတ်ပင်တာကိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်ပြီးလိုအပ်တဲ့နိုင်ငံတွေနဲ့အစိုးရမဟုတ်တဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြုလုပ်ကြပါတယ်။ ဒီလိုအရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂအပါအဝင်ဥရောပသမဂ္ဂလိုအမေရိကန်ပြည်ထောင်စုလိုဒီမိုကရေစီနဲ့လူအခွင့်အရေးပေါ်အလေးထားတဲ့အဖွဲ့အစည်းကြီးတွေနဲ့အင်အားကြီးနိုင်ငံတွေကအများဆုံးလှုပ်ဆောင်ကြပါတယ်အဲ့ဒီလိုလက်နက်ကုန်သွယ်မှုကိုပိတ်ပင်မှုတွေပြုလုပ်ဖို့အတွက်လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတွေကဖိအားပေးတိုက်တွန်းကြတာပါ1990ခုနှစ်နောက်ပိုင်းတွေမှာနိုင်ငံတချို့ကဒီလိုလက်နက်ကင်ကုန်သွယ်မှုပိတ်ပင်တားမြစ်တဲ့အရေးယူမှုတွေပိုပြီးတွေ့မြင်လာရပါတယ်စပရီလို့ခေါ်တဲ့ SIPRI စတော့ဟုံးနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကြီးရဲ့စီးရင်စရာတွေအရကုလသမဂ္ဂကနေလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကတော့တာလီဘန်နဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန် Central African Republic ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီရန်နိုင်ငံအီရတ်ကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေISIN လို့ပြောတဲ့ Al-Qaeda နဲ့သူနဲ့မိဖက်ဖြူတတိပုဂ္ဂလာတွေနဲ့အဖွဲ့အစည်းတွေလေဗနွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလီဘီးယားနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေမြောက်ကိုရီးယားနိုင်ငံဆိုမာလီယာနိုင်ငံတောင်ဆူဒန်ဆူဒန်နိုင်ငံဒါဖောဒီတာကလက်နက်ကိုင်အဖွဲ့တွေယေမန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေပဲဖြစ်ပါတယ်ကုလသမဂ္ဂလိုပဲ EU ဥရောပသမဂ္ဂကလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိပါတယ်။အဲ့ဒါတွေကတော့ Al-Qaeda, Taliban, Belarus နိုင်ငံ, Central African Republic, တရုတ်နိုင်ငံ, ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Egypt နိုင်ငံ, Iran နိုင်ငံ, Iraq နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Lebanon နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Libya နိုင်ငံမြန်မာနိုင်ငံ၊မြောက်ကိုရီးယား၊ရုရှား၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်၊ဆီးရီးယား၊ဗင်နီဇွဲလား၊ယေမင်နဲ့ဇင်မာဘွေနိုင်ငံတွေဖြစ်ပါတယ်။ EU အနေနဲ့မြန်မာနိုင်ငံကို1992ခုနှစ်ဇွန်လ29ရက်နေ့ကတည်းကဥရောပကောင်စီရဲ့ပြဋ္ဌာန်းချက်နဲ့အရေးယူပိတ်ပင်ထားတာပါ။ American ပြည်အောင်စုကတော့တရုတ်နဲ့ဂျူဘာနှစ်နိုင်ငံကိုလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားပါတယ်။UK ကတော့အာဂျင်တီးနားနိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပြီး OSCE လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့အာမေးနီးယားနိုင်ငံနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပါတယ်။ဒီလိုဒီမိုကရေစီရေးလူအခွင့်အရေးနဲ့တရားမျှတတဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွက်လက်နက်ကင်ကုန်သွယ်မှုရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့နိုင်ငံတွေထဲမှာပါဝင်တဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတွေကလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ကြားကပဲကမ္ဘာပေါ်ကလက်နက်ကုန်သွယ်မှုပမာဏအများဆုံးဆယ်နိုင်ငံထဲမှာပါဝင်ပါတယ်။ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ရုရှားဟာကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်နှစ်မှာရှိနေပြီး American နဲ့ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်ခုနှစ်မှာရှိနေတာပါရှင်။
မညညလွင်တင်ဆက်နေတဲ့သတင်းတွေကတုဒအစီအစဉ်ပါရှင်အခုဆက်လက်ပြီးတော့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုလည်းကြည့်ကြရအောင်ပါဒီတစ်ပတ်အတွက်တော့အိန္ဒိယနိုင်ငံမှာ46မိုင်အရှိအဝေးပြေးလမ်းမကြီးကို9ရက်အတွင်းအပြည့်သက်ခင်းနိုင်တဲ့အတွက် Guinness ကဘာမှတ်တမ်းစံချိန်ဝင်သွားတဲ့သတင်းအပါအဝင်ထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါရှင်
အိန္ဒိယနိုင်ငံမှာ85ကီလိုမီတာမိုင်အားဖြင့်ဆိုရင်တော့46မိုင်လောက်ရှိတဲ့ဝေးပြေးလမ်းမကြီးတစ်ခုကို9ရက်အတွင်းခင်းနိုင်ခဲ့တဲ့အတွက်အိန္ဒိယကုန်လမ်းပို့ဆောင်ရေးဝန်ကြီးဌာနဟာဂင်းနီကမ္ဘာမှတ်တမ်းစံချိန်ထဲဝင်သွားခဲ့ပါတယ်။မဟာရာရှထရာပီနယ်တဲမှာခင်းတဲ့ဒီလမ်းကိုဇွန်လ3ရက်နေ့ကနေစတင်ခဲ့ပြီးဇွန်လ9ရက်အရောက်105နာရီ33မိနစ်အကြာမှာအပြီးခင်းနိုင်ခဲ့တာပါ။46မိုင်ကွာဝေးရှိတဲ့ဝေးပြေးလမ်းမကြီးရဲ့လမ်းကျောတစ်ချမ်းကိုကွန်ကရစ်အောက်ခံလမ်းအဖြစ်ခင်းခဲ့တာပါ။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာဒုတိယအကြီးဆုံးကုန်လမ်းကွန်ရက်ကိုတည်ဆောက်ထားတဲ့နိုင်ငံဖြစ်ပါတယ်။အစိုးရလှုပ်ထုံးလုပ်နည်းအကြမ်းစီတွေ၊ရန်ပုံငွေရရှိမှုအခက်အခဲနဲ့လမ်းခင်းမှုအတွက်မြေရရှိမှုခက်ခဲတာတွေကြောင့်အိန္ဒိယနိုင်ငံမှာဆောက်လုပ်ရေးလုပ်ငန်းဟာခက်ခဲလိရှိပါတယ်ရှင
်။နှလုံးရုတ်တရက်ရက်သွားတဲ့အခါထိခိုက်ခဲ့ရတဲ့ဒဏ်ရာတွေကိုကုစားပေးနိုင်မယ်။သူကျဲတမျိုးကို UK နိုင်ငံကသူ့ဒေသတွေစမ်းသပ်နေပါတယ်။ဒီဂျယ်လီလိုမျိုးပျော့စီစီအရေးဂျယ်တဲမှာဆဲရီကိုအစ်စ်ပြန်ဖန်တီးပေးနိုင်မဲ့ stem cell ပါဝင်ပြီးတော့န
နှလုံးကဒဏ်ရာတွေကိုပြန်လည်ကုစားပေးနိုင်ဖို့မျှော်လင့်ထားပါတယ်။နှလုံးရက်သွားတဲ့အချိန်မှာသွေးနဲ့အောက်ဆီဂျင်တွေကနှလုံးကြွက်သားဆီကိုမရောက်တော့တဲ့အတွက်ဆဲရီထိခိုက်ရပြီးတော့လူသေဆုံးရတာပါ။ဒီဂျဲကိုနှလုံးမှကတ်ထားပြီးတော့အထဲကစတမ်ဆဲရီကထိခိုက်သွားတဲ့တ िश ူးတွေကိုပြန်လည်ကုစားပေးနိုင်ဖို့ရည်ရွယ်ပါတယ်။လောလောဆယ်မှာတော့မန်ချက်စတာတက္ကသိုလ်ကသူ့ဒေသတွေကဓာတ်ခွဲကန်းတွေကကြွက်တွေနဲ့စမ်းသပ်ထားတာပါ။နှလုံးထဲကိုဂျဲထိုးထည့်ပြီးသွားရင်တော့ stem cell တွေဟာနှစ်ပတ်ကြာရှင်သန်နိုင်ပြီးတော့အဲ့ဒီအချိန်အတွင်း stem cell တွေဟာကြီးထွားလာနိုင်တာပါဒီနီးလန်းတာမအောင်မြင်တော့အခုလက်ရှိမှာနှလုံးအစားထိုးတဲ့နီးလန်းပဲရှိပြီးတော့အစားထိုးဖို့နှလုံးဟာရှားပါပြီးတော့အစားထိုးနှလုံးအသစ်ကိုလူခန္ဓာကိုယ်ကလက်ခံမခံပြဿနာလည်းရှိတာပါခင်ဗျာ
ဒီမီဒီယာကုမ္ပဏီဘိုင်ဒူနဲ့ကားကုမ္ပဏီကီမီတို့ပူးပေါင်းပြီးလူလျောက်မောင်းနေနိုင်တဲ့လျှက်စစ်ကားတစ်စီးကိုနမူနာထုတ်ပြလိုက်ပါတယ်။ Robo 1လို့နာမည်ပေးထားတဲ့ဒီနမူနာကားကိုအွန်လိုင်းကနေပြသခဲ့ပြီးတကယ်တမ်းထုတ်လုပ်တဲ့အချိန်မှာ90ရာခိုင်နှုန်းတူမယ်လို့မျှော်လင့်ရပါတယ်။ဒီကားကို2023ခုနှစ်မှာထုတ်လုပ်နိုင်မယ်လို့လည်းခန့်မှန်းထားတာပါ။ဒီကားကိုဗဇက်ကနေအမိတ်ပေးထိန်းချုပ်နိုင်မှာဖြစ်ပြီးတော့ယူပုံဆန်စတီယာတိုင်းကလည်းခောက်သိမ်းချလို့ရပါတယ်။ 3D ဘေးပေါင်မပါတဲ့မှန်နေတဲ့အတူ 3D ကွန်ပျူတာနဲ့လူအတူထိန်းချုပ်မောင်းနေနိုင်တဲ့မြေပုံလေးပါဝင်မှာဖြစ်ပြီးတော့ဘေးကင်းလုံခြုံရေးအတွက်လည်းအကွာအဝေးကိုတိုင်းတာပေးနိုင်ပေလိုက်တာစနစ်ကိုလည်းတက်ဆင်ထားပါရှင
်။အာဂျင်တီးနားနိုင်ငံမှာဗီဇာဖုတ်ပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။နှစ်ချိန်မြောက်အမေရိကတိုက်နိုင်ငံများဗီဇာပြိုင်ပွဲနဲ့10ချိန်မြောက်ဗီဇာနဲ့အမ်ဘန်ဒါပြိုင်ပွဲနှစ်ခုပေါင်းပြီးဒီကတ်စတာ2022ခုနှစ်အစားအသောက်ပြပွဲတွေမှာနှစ်ရက်ကြာကျင်းပခဲ့တာပါ။မုတ်ဖို့12ခုနဲ့စင်ပေါ်မှာရှင်ပြန်ရတာဖြစ်ပြီးတော့ဒိုင်လူကြီး18ယောက်နဲ့တရင်သမားတွေစဖို့မူးတွေဂျူရီလူကြီးမင်းအဖြစ်ပါဝင်တဲ့အယောက်30အဖွဲ့ကအကောင်းဆုံးပီဇာကိုမြည်ဆန်းဆုံးဖြတ်ကြတာပါအမေရိကန်ပြည်တော်စုမက္ကဆီကိုချီလီကိုလံဘီယာကျူဘာဥရုဂွေးပီရူးပါရာဂွေးဟေတီဗင်နီဇွဲလားနဲ့အာဂျင်တီးနားနိုင်ငံကပြိုင်ပွဲဝင်150လောက်ပါဝင်ရှင်ပြန်ခဲ့ကြပါတယ်စေဂျိန်မြောက်ပီဇာချန်ပီယံဖြစ်သွားသူကဖရန်စစ္စကိုဗာဂါရာဖြစ်ပြီးတော့သူကမီးတောက်နေတဲ့ပီဇာကိုလေထဲမှာလှည့်ပြခဲ့တာပါဒီပွဲမှာအနိုင်ရသူအနေနဲ့အီတလီမှာကျင်းပမဲ့2023ခုနှစ်ကမ္ဘာပီဇာပြိုင်ပွဲမှာကိုစားပြုရှင်ပြိုင်ခွင့်ရမှာဖြစ်ပြီးတော့အမေရိကန်ဒေါ်လာ8250ကိုလည်းရရှိခဲ့ပါတယ်ခင်ဗျာ
ခုလိုကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်တဲ့မက်ခင်ဖြူတွေတို့ကပြောပြသွားတာပါအခုတော့သတင်းအချင်းချုပ်ကိုဥတင်မောင်တန်းကပြောပြမှာပါရှင
်ဒီမှာပြဿနာကိုဖြေရှင်းရမှာချိန်သတ်မှတ်ချက်နဲ့ပေါင်းဝင်ပတ်သက်သူစီးရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့မလေးရှားနိုင်ငံရဲ့ဝန်ကြီးကစနေနေ့ဂျွန်လ17ရက်နေ့ကအကြံပေးလိုက်ပါတယ်အဲ့ဒီပေါင်းဝင်ပတ်သက်သူစီးရင်မှာနိုင်ငံတော်အတိုင်းအမြန်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီတို့ပါဝင်ရပါမယ်လို့မလေးရှားနိုင်ငံသားကြီးဝန်ကြီးကသူ့ရဲ့ Facebook လူမျိုးစာမျက်နှာမှာရေးထားပါတယ်။ဒီမှာအနာသိစ်ကောင်စီအနေနဲ့နိုင်ငံတော်ကလက်နက်ကင်တိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြေတိတ်မရှိပဲဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဖော်ဆောင်သင့်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့အတိုင်းအမြန် Derek Chollet ကပြောလိုက်ပါတယ်။သူ့အနေနဲ့အခုချိန်မှာနိုင်ဖို့ခက်ပါတယ်စစ်ကောင်စီကနိုင်ငံတွေကိုဆုံးရှုံးနေရတယ်လို့မြန်မာစစ်တပ်ကလည်းအတော်လေးကိုရှုံးထိတ်မှုတွေရင်ဆိုင်နေရတယ်လို့သူက writer သတင်းပေါ်ပေါ်တခြားမီဒီယာတွေကိုပြောခဲ့ပါတယ်ရုရှားတပ်တွေကလူတွေပုံမထိခိုက်စေနိုင်တဲ့လက်နက်တွေအပေါ်မှာပုံမအားထားနေရတယ်လို့ယူကရိန်းနဲ့ဗြိတိရှားတာဝန်ရှိသူတွေကစနေနေ့ကပြောလိုက်ပါတယ်ရုရှားဘုံးကျက်တွေနေရာ1969နှစ်ပြားတွင်ကတင်မောပြစ်ဒုံးကျည်တွေကိုတုံးလာပွဲရှိတယ်လို့ UK ကာကွယ်ဝန်ကြီးကစနေနေ့ကပြောပါတယ်
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုဥတင်မောင်တန်းကပြောပြသွားတာပါ။တနုနေညာချန်း VOA မြန်မာပိုင်းစီစဉ်အတွက်ထုတ်လုပ်ရေးမှုကတော့မတ်စုမူမရှင်။အသံဖတ်အင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့တီရန်ဝမ်းပါရှင်။ကျွန်တ ျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။ရွှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.